ော်တာရှင်များရှင်လက်နောနိုင်ငံအတွင်းမှာနိုင်ငံတကာတပ်ဖွဲ့တွေအ мян ဆုံးတပ်ဖြန့်ဆီလွတ်ဖို့အမေရိကန်သမ္မတဘုရှ်ကတောင်းဆိုလိုက်ပါတယ်လက်နောပြည်သူတွေကိုအကူအညီတွေမမေရရတိုးပေးသွားမယ်လို့လည်းအမေရိကန်သမ္မတကပြောဆိုသွားပါတယ်ဒီအကြောင်းကို VOA အင်ထူတော်သတင်းတော်ပေါ်လာဝီလ်ဆင်ကဘယ်လိုများသတင်းပေးပို့ထားပါသလဲဆက်ပြီးတော့တင်ပြပေးပါလားဦးသိန်းထိုင်ဦးရှင်
လက်နောနိုင်ငံမှာတိတိယောက်ယောက်တာဝန်ယူဆောင်ရွက်နိုင်မယ်နိုင်ငံတကာတပ်ဖွဲ့တွေရေးပေါ်လိုအပ်နေပြီဆိုပြီးအမေရိကန်သမ္မတ George W. Bush ကပြောသွားတာပ
ါ The international community must now designate the leadership of this new international force give it robust rules of engagement and
နိုင်ငံတကာတပ်ဖွဲ့အသစ်ဖွဲ့စည်းပြီးဥဆောင်ဦးရဲ့လုပ်ငန်းနဲ့အောင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခုပဲတာဝန်ပေးရရလိမ့်မယ်လို့အမေရိကန်သမ္မတကပြောသွားတာပါအဲ့ဒီနိုင်ငံတကာတပ်ဖွဲ့တွေကိုစစ်မြေပြင်မှာတိတိယောက်ယောက်ရင်ဆိုင်လုပ်ပိုင်ခွင့်ပြည့်ဝပေးရပြီးငင်းချမ်းရေးတွေအာမခံနေအောင်အမြန်ဆုံးဖြစ်နိုင်တယ်များတက်ဖြန့်စီလို့ရလိမ့်မယ်လို့သူကဆိုပါတယ်။အမေရိကန်ပြည်သူအားနိုင်ငံတကာတပ်ဖွဲ့ကိုထောက်ခံသွားမယ်လို့အမေရိကန်သမ္မတကပြောပါတယ်။လေဗနွန်စစ်တပ်ကိုလေ့ကျင့်ရေးမှာအမေရိကန်ပြည်သူအနေနဲ့အကူအညီတွေတိုးပြီးပေးသွားမယ်လို့လည်းသူကပြောဆိုသွားပါတယ်။ဒီအကူအညီဟာလေဗနွန်နိုင်ငံမှာအိုးအိမ်တွေပြန်လည်တည်ဆောက်ရေးနဲ့လမ်းတွေကျောင်းတွေဆောက်လုပ်ရေးပါဝင်တိုးမြင့်ပေးရမယ်အကူအညီတွေတဲကတစ်သိတစ်ပိုင်းဖြစ်ပါတယ်။
Today I'm announcing that America will send more aid to support humanitarian and reconstruction work in Lebanon.
လေဗနွန်နိုင်ငံအတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေဆောင်ရွက်ဖို့အမေရိကန်ပြည်ထောင်စုအနေနဲ့စုစုပေါင်းအမေရိကန်ဒေါ်လာသန်း230ဘူအကူအညီတွေပို့ပေးမယ်လို့ဒီနေ့သူ့အနေနဲ့ကြေညာလိုက်တဲ့အကြောင်းအမေရိကန်သမ္မတကပြောသွားတာပါ။အိမ်ပြည်တော်သတင်းတောက်တင်နဲ့တွေ့ဆုံတဲ့အချိန်အမေရိကန်သမ္မတကလေဗနွန်တောင်ပိုင်းအစ္စရေးနဲ့ဟစ်ဇ်ဘိုလာစစ်သွေးကြော်တွေအကြားအပြစ်ကရက်စဲရေးကိုထောက်ခံဖို့တွင်ရည်ရွယ်ချက်ထားတာမဟုတ်ဘူးလို့ပြောပါတယ်။လေဗနွန်မှာဒီမိုကရေစီအစိုးရကိုအင်အားကောင်းလာအောင်ပံ့ပိုးလှုပ်ဆောင်သွားမယ်လို့လည်းပြောဆိုသွားပါတယ
်။ America is making a long-term commitment to help the people of Lebanon because we believe every person
လေဗနွန်နိုင်ငံကပြည်သူတွေကိုကူညီရေးမှာအမေရိကန်ပြည်ထောင်စုအနေနဲ့ရေရှည်ဒီဇိုင်းမတ်မတ်ဆောင်ရွက်မယ်လို့အခိုင်အမာဆုံးဖြတ်ထားပါတယ်။ဘာလို့လဲဆိုတော့လူတိုင်းလူတိုင်းအားလုံးရဲ့ခွင့်ရေးတွေကိုလေးစားတဲ့လွတ်လပ်ပြီးချုံအောင်ကင်းတဲ့လူအဖွဲ့အစည်းတွေမှာနေထိုင်ခွင့်ရှိတယ်ဆိုတာကျွန်တော်တို့ကယုံကြည်လို့ပါလို့ပြောဆိုသွားတာပါ။လေဗနွန်နိုင်ငံမှာလိုအီရတ်နိုင်ငံမှာလည်းအစိုးရအဖွဲ့တွေကထွန်းသစ်စဒီမိုကရေစီကိုနှောင့်ယှက်ဖျက်ဆီးနေတယ်လို့သမ္မတဘုရှ်ကပြောပါတယ်။အမေရိကန်ရဲ့ဥတီချက်ဟာအီရတ်ပြည်သူတွေကိုလွတ်လပ်တဲ့လူအဖွဲ့အစည်းတည်ထောင်နိုင်ခွင့်ရဖို့ဖြစ်တယ်လို့ပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအီရတ်ကရုပ်သိမ်းပေးရေးတောင်းဆိုချက်တွေကိုတော့သူကငြင်းဆိုသွားပါတယ်။အီရတ်နိုင်ငံအတွင်းအချိန်နဲ့အမျှပြည့်ပြနေတာတွေအပေါ်မှာသူ့အနေနဲ့စိတ်ပျက်မိတဲ့အကြောင်းကိုလည်းအမေရိကန်သမ္မတ George W. Bush ကဝန်ခံပြောဆိုပါတယ်။ပါလာယူခိုင်းကနဆွဲကိုအခြေခံတဲ့ချမ်းဖတ်မှုတွေဟာတဖြည်းဖြည်းပြည်ရင်းစစ်အထိဖြစ်လာနိုင်တယ်ဆိုတာကိုလည်းဝန်ခံပြောဆိုသွားပါတယ
် And I've talked to a lot of people about it. And what I found from my talks are that here right
ဒီကိစ္စကျွန်တော်လူတွေတော်တော်များများကိုပြောပြီးသားပါကျွန်တော်ပြောဆိုလိုတဲ့အချက်ကအီရတ်ခါစူးစီးညင်ညွတ်တဲ့နိုင်ငံကိုတည်ထောင်လိုပါတယ်အီရတ်ခေါင်းဆောင်ပိုင်းကလည်းအစွမ်းရောက်သူတွေတည်ယူတဲ့ချမ်းဖတ်သူတွေကိုနှိမ်နင်းသွားမယ်လို့အခါအိမ်မှာဆုံးဖြတ်ပြီးသားပါဆိုပြီးပြောဆိုသွားတာပါဒေသရင်းစစ်သွေးကြွတွေကိုအီရန်နိုင်ငံကထောက်ခံပေးနေတဲ့အကြောင်းနဲ့အီရန်ရဲ့နျူကလ িয়ার လက်နက်ကြီးမန်းချက်တွေရဲ့အန္တရာယ်အကြောင်းနဲ့ပတ်သက်လို့လည်းသမ္မတဘုရှ်ကသတင်းစာရှင်းလင်းပွဲအတွင်းမှာအချိန်တော်များများကိုးကားထည့်သွင်းပြောဆိုသွားပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার ရေကဲဆမ်းမှုတွေနဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကတန်တဲ့ညီညွတ်ညွတ်ပြောမယ်ဆိုရင်အကောင်းဆုံးဖြစ်လိမ့်မယ်လို့လည်းသူကပြောဆိုသွားပါတယ
်။ In order for the UN to be effective there must be consequences if people thumb their nose
ကုလသမဂ္ဂအနေနဲ့ဗိုလ်ကြီးထိထိရောက်ရောက်ဆောင်ရွက်နိုင်ရေးနဲ့ပတ်သက်လို့လူတွေကလုံခြုံရေးကောင်စီအတွင်းမှာရင်ကုန်နှုတ်ပိတ်မသိကြိုးကြုံနေနေကြမယ်ဆိုရင်အကျိုးဆက်တွေရင်ဆိုင်ရပါလိမ့်မယ်။ရှင်မန်းချက်တွေအကောင့်တွေဖော်နိုင်ရေးအတွက်လုံခြုံရေးကောင်စီဖွဲ့ဝင်တွေနဲ့ကျွန်တော်တို့လက်တွဲဆောင်ရွက်သွားမှာပါလို့ပြောဆိုသွားတာပါ။မြောက်ကိုရီးယားနျူကလ িয়ার လက်နက်ရုံတည်ထောင်နေတာတွေကိုနိုင်ငံတကာကရပ်တန့်အောင်ကြိုးပမ်းနေတာတွေနဲ့ပတ်သက်လို့လည်းသမ္မတဘုရှ်ကသတင်းစာရှင်းလင်းပွဲမှာထည့်သွင်းပြောဆိုသွားပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တရုတ်သမ္မတဟူချင်းတောင်နဲ့ပြီးခဲ့တဲ့နာရီပိုင်းအတွင်းကပဲသူဆွေးနွေးခဲ့သေးတယ်လို့သမ္မတဘုရှ်ကပြောသွားပါတယ်။မြောက်ကိုရီးယားကိုတရုတ်နိုင်ငံကအင်ဂျင်ဖြစ်လက်ခံကျင်းပနေတဲ့၆နိုင်ငံဆွေးနွေးပွဲတွေမှာပြန်ပြီးပါဝင်လာရေးကိစ္စသူအဓိကဆွေးနွေးခဲ့တယ်လို့လည်းသမ္မတဘုရှ်ကပြောသွားပါတယ်မနက်